ခုမြင်နေရတာကတော့ဗြိတိန်နိုင်ငံလန်ဒန်မြို့မှာဆန္ဒပြလှုပ်ရှားသူတွေဟာထင်ရှားတဲ့ကျွန်းကုန်းတွေတဦးရဲ့ရုပ်ထုကိုဖြုတ်ချပြီးသိမ်းမြစ်ထဲကိုပစ်ချနေတာပ
ါလူမျိုးရေးခွဲခြားမှုဆန့်ကျင် Black Lives Matter လှုပ်ရှားမှုတွေပြင်းထန်လာတဲ့အမျှဆန္ဒပြလှုပ်ရှားသူတွေဟာအာဖရိကနယ်ပွားကျွန်းတွေကိုအယောင်းဝယ်လုပ်ပြီးစီးပွားရှာခဲ့သူတွေနဲ့ကျွန်းစနစ်ကိုဆက်လက်ထားရှိဖို့အတွက်တိုက်ပွဲဝင်ခဲ့တဲ့ခွဲထွက်ရေး Confederate စစ်တပ်ခေါင်းဆောင်တွေရဲ့ရုပ်ထုအချုပ်ကိုဖြိုချဖျက်ဆီးခဲ့ကြပြီးအချို့ကိုဒေသခံအာဏာပိုင်တွေကိုယ်တိုင်ကဖျက်သိမ်းပေးခဲ့တာဖြစ်ပါတယ
်ဒီရုပ်ထုပိုင်ရှင်တွေဟာအတိတ်ကကျွန်းစနစ်ကိုအမိပြုပြီးစီးပွားရှာခဲ့သူတွေဖြစ်တယ်လို့ပဲအခြားလူမှုရေးစီးပွားရေးနိုင်ငံရေးနဲ့ခေါင်းဆောင်မှုအပိုင်းမှာထူးချွန်အောင်မြင်သူတွေဖြစ်ခဲ့တဲ့အတွက်အခုလိုဂုဏ်ပြုခံထားရတာဖြစ်ပါတယ်အဲ့ဒီနောက်မှာတော့ဖြိုချပြဖို့ချင်းချောက်ခံလာရတဲ့အထက်မှာဗြိတိန်နိုင်ငံမှာအမျိုးသားရေးသူတွေကောင်းလို့သတ်မှတ်ခံထားရတဲ့ဝင်းကြီးချုပ်ဟောင်းဝင်းစတန်ချာချီနဲ့အိန္ဒိယကအကြမ်းမဖက်ရေးလူလူလှုပ်ရှားမှုခေါင်းဆောင်မဟာဓမ္မဂန္ဒီတို့ရဲ့ရုပ်ထုတွေပါပါဝင်လာပါတယ
်။ဒီပုံကိုယ်တွေဟာသက်ဆိုင်ရာနိုင်ငံတွေအတွက်ကြီးမြတ်တဲ့အကျိုးပြုမှုတွေလှုပ်ဆောင်ခဲ့တယ်လို့ပဲလူမျိုးရေးရခွဲခြားဆက်ဆံတဲ့အပြုမှုအပြောဆိုတွေကိုလူသိရှင်ကြားပြုလုပ်ခဲ့တဲ့မှတ်တမ်းတွေရှိနေတာကြောင့်အခုလိုပြစ်မှတ်ထားခံလာရတာပါ။ဒါကြောင့်မို့လို့ဂုံပြုခံတိုက်သူဖြစ်သတ်မှတ်ခံထားသူတွေဟာသူတို့အကျိုးပြုခဲ့တဲ့အခန်းကဏ္ဍအတွက်တည်းမကဘဲအဖက်ဖက်ကချွင်းချက်မရှိစင်လုံးကျော်ဖြစ်နေဖို့လိုလာပြီလားလို့မေးစရာရှိလာပါတယ်
။ Woodrow Wilson was the 28th president of the United States.
အမေရိကန်နိုင်ငံမှာဆိုရင်လေ28ဦးမြောက်သမ္မတနဲ့ငြိမ်းချမ်းရေးနိုဘယ်ဆုရှင် Woodrow Wilson ဟာပထမကမ္ဘာစစ်ကိုအနိုင်တိုက်နိုင်ခဲ့ပြီးစစ်ပြီးဘာဆိုင်စာချုပ်ချုပ်ဆိုခဲ့ပြီးအမေရိကန်ရဲ့ဩဇာအာဏာကြီးမားလာအောင်လုပ်ပေးခဲ့သူဖြစ်ပါတယ်။ဒါအပြင်သူ့လက်ထက်မှာအမျိုးသမီးတွေမဲပေးခွင့်ရအောင်ခွင့်ပြုပေးခဲ့သူလည်းဖြစ်ပါတယ်။သမ္မတဝီလ်ဆင်ရဲ့လှုပ်ဆောင်ချက်တွေကြောင့်အကြီးမြတ်ဆုံးအမေရိကန်သမ္မတတဦးဖြစ်သမိုင်းပညာရှင်တွေကသတ်မှတ်ခံထားရသူပါ။ဒါပေမဲ့သမ္မတဝီလ်ဂျိုးဝီလ်ဆင်ဟာလူယူကြီးစိုးရေးဝါဒီတဦးလည်းဖြစ်ပြီးခူကလတ်ခန်လို့ခေါ်တဲ့ K3 လုံးလူယူအမျိုးသားရေးအစွန်းရောက်ဂိုင်းကိုအားပေးထောက်ခံခဲ့တဲ့အကြောင်းမှတ်တမ်းတွေလည်းရှိနေပါတယ်။သူ့လက်ထက်မှာအာဖရိကနယ်ပွားလူမဲတွေကိုလူမျိုးတွေနဲ့ရက်ကွက်တခုတွေမှာအတူနေလို့မရအောင်ဥပဒေတွေထုတ်ပြန်ခဲ့တဲ့အတွက်အမေရိကန်မျိုးကြီးတွေမှာလူမျိုးတွေနဲ့လူမဲတွေကြားတီးခြားရက်ကွက်တွေနဲ့ခွဲခြားနေထိုင်ကြတဲ့စနစ်အမြင့်တွေခဲ့တာဒီနေ့အချိန်ထိဖြစ်ပါတယ်။အခုချိန်မှာ Black Lives Matter လှုပ်ရှားမှုတွေပြင်းထန်လာချိန်မှာတော့ Wilson သမ္မတဖြစ်ခင်ကအကြီးအကဲဖြစ်ခဲ့တဲ့ကဘာကျော် Princeton တက္ကသိုလ်ဟာသမ္မတ Wilson ရဲ့နာမည်ကိုဂုံပြုခံတိုက်သူနာမည်စင်းကနေပယ်ဖျက်လိုက်ပါပြီ။အလားတူမြန်မာနိုင်ငံကတိုင်းရင်းသားဒေသတွေမှာဗိုလ်ချုပ်အောင်ဆန်းရုပ်ထုစိုက်ထူဖို့ကြိုးပမ်းမှုတွေနဲ့ဆန့်ကျင်ကန့်ကွက်မှုတွေရှိနေတာအများသိဖြစ်ပါတယ်။မြန်မာနိုင်ငံရဲ့လွတ်လပ်ရေးပြီးသူကကြီးဗိုလ်ချုပ်အောင်ဆန်းဟာမြန်မာနိုင်ငံလွတ်လပ်ရေးရဖို့လက်နက်ကင်တိုက်ပွဲဝင်ခဲ့ရုံနဲ့မကဘဲပြည်မနဲ့တောင်တန်းဒေသတွေအားလုံးတပေါင်းတစည်းတည်းနိုင်ငံတနိုင်ငံနဲ့အဖြစ်နဲ့လွတ်လပ်ရေးယူဖို့စီယုံလှုပ်ဆောင်ခဲ့သူလည်းဖြစ်ပါတယ်။ရှမ်းတိုင်းရင်းသားတဦးဖြစ်တဲ့မြမအရေးသုံးသက်သူကိုဆိုင်ထွန်းအောင်လွင်ကတော့တိုင်းရင်းသားတွေအနေနဲ့ဗိုလ်ချုပ်အောင်ဆန်းအပေါ်မှာလေးစားမှုရှိနေပေမဲ့ရုပ်ထုစိုက်ထူပြီးဂုံပြူတဲ့အဆင့်မရောက်ခင်ဗိုလ်ချုပ်ပေးခဲ့တဲ့ဂရီကဝတ်တွေကိုအရင်ဖြည့်ဆည်းပေးဖို့လိုတယ်လို့သုံးသပ်ပါတယ
်ဒီရုပ်ထုတွေလိုက်တယ်တဲ့အစိုးရတွေဘာတွေမှာဒါပေမဲ့ဥမာဟိုလူနည်းစုဒေတာတွေအတွက်ကြည့်ရင်တော့ဒါသူတို့အတင်းပုံစံကွက်တစ်ခုတဲဟိုဒီတွတ်တွဲပြီးမှလာထားတဲ့ကိစ္စလိုဖြစ်တယ်ဟာအဓိကတော့ဒီသူရဲ့ရုပ်ထုဆိုတာတဲ့ဥမာဂရီကဝတ်တို့ဘာတို့ကိုလုတ်ပေးမဲ့လမ်းမျိုးမမြင်မနဲ့ဒီရုပ်ထုကြီးကဒီဘဝါရဖြန့်မှုအတွက်ဖြစ်စေနောက်တစ်ခုကဒီလူမျိုးတစ်မျိုးနဲ့တစ်မျိုးဩဇာဖြန့်ကျက်ဖို့ရာဖြစ်စေရောနော်အုပ်စုတစုနဲ့တစုအဲ့လိုအတုံးတာတော့ခံတဲ့တဘောများမျိုးလားဆိုတဲ့အယူအဆမျိုးကဒီလူမျိုးစုတိုင်းရင်းသားအင်အားစုတွေမှာဒါဂိမ်းအောင်လာတဲ့အတွင်တန်လေးတွေတွေ့ရတာပေါ့နော်ဟိုစိတ်ဝါကွဲစရာတွေဖြစ်တာပေါ့နော်တကယ်တော့နိုင်ငံရေးရောက်လတ်တို့ဟိုတန်းသူကြီးများအခွင့်အရေးတို့ဆောင်ကျင်းမှုပိုရေးကြီးတာလားရုပ်ထုကရေးကြီးတာလားဒီဟာပြပြီးမဲဆွယ်ဖို့ကပိုရေးကြီးတာလားဆိုတဲ့ဟာအခုလက်တလောဒီကော်မရှင်နဲ့ပတ်သက်တဲ့ဆွေးနွေးမှုတွေပါအစားဒါမျိုးတွေမြင်လာရတာပေါ့မင်းနော
်မြန်မာနိုင်ငံမှာအမျိုးသားယဉ်ကျေးစိတ်ရင်းနဲ့တိုင်းရင်းသားတွေအတွက်တန်းသူအခွင့်အရေးတွေမဆောင်ကျင်းပေးနိုင်သေးခင်မှာအခုလိုဗမာလူမျိုးကောင်းဆောင်လို့တိုင်းရင်းသားတွေဘက်ကရှုမြင်ထားတဲ့ရုပ်ထုတွေကိုလိုက်တီနေတာဟာနောက်တစ်ချိန်မှာအမေရိကန်သမ္မတဝီလ်ဆင်နဲ့ဗြိတိန်ဝင်ကြီးချုပ်ဝင်းစတန်ချာချီတို့လိုကံကြမ္မာမျိုးဖြစ်အောင်တွန်းပို့လို့ဖြစ်မနေဘူးလား။ကိုဆိုင်ထွန်းအောင်လည်းကအခုလိုသုံးသပ်ပါတယ်
။အဲ့တော့ကန်ဒီကမတော့မပြောနိုင်ဘူးပေါ့နော်။ရေရှင်မှာဟိုအန်အေဒီကဒီတိုင်းဆက်သွားတယ်။ရေကောက်ပွဲတွေတော့နိုင်နေတဲ့အတိုင်းပြည်ရဲ့ပြည်နာတွေမဖြစ်ရှင်းမနိုင်ဘူး။ဟ ဟိုတိုင်းရင်းသားဒေသတွေမှာလည်းအကွဲပြဲတွေကပိုကြီးတယ်ဒေသခံတွေကမချေနှံမှုတွေရှိတယ်နောက်ဆင်းရဲချမ်းသာကွာမှုတွေလည်းမဖြေရှင်းမနိုင်ဘူးဟိုဒီနိုင်ငံရေးအရတစ်တော်တဲ့အာဏာခွဲဝင်မှုတို့တိုင်းရင်းသားတွေနဲ့အမျိုးသားပြန်လဲတင့်မြန်ရေးတို့မလုံနိုင်ဘူးဆိုရင်တော့ဒါတွေကတစ်ချိန်ချင်းရရင်တော့ဖြစ်မှာပဲပေါ့နော်မြန်မာလိုအချိန်တွေမျိုးကတော့ပိုဆိုးနိုင်တာပေါ့ပိုချုပ်ရုပ်ထုတွေကတစ်ချိန်ချင်းရရင်တော့သူမတည်မြဲတဲ့နေရာမှာတဘောတရားအရာတော့ဖြစ်ကောင်းဖြစ်လာနိုင်တာပေါ့နော
်ခေတ်စနစ်တွေပြောင်းလဲလာတာနဲ့အမျှလူတွေရဲ့တမိုးထားတာတွေကလည်းပြောင်းလဲနေတဲ့အတွက်အတိတ်သမိုင်းတွေကသူရဲကောင်းတွေလူလူကောင်းဆောင်တွေနဲ့ဂုံပြူကံပုံကိုယ်တွေကိုနောက်ပိုင်းခေတ်လူတွေကမေးခွန်းထုတ်လာကြတာဓမ္မရာပဲဖြစ်ပါတယ်ဒီ Black Lives Matter လှုပ်ရှားမှုတွေနဲ့မြန်မာနိုင်ငံကဖြစ်ရတွေကိုနှိုင်းယှဉ်ကြည့်မယ်ဆိုရင်တနိုင်ငံလုံးအတိုင်းအတာနဲ့လေးစားတိုက်သူဂုံပြုတ်ခံတိုက်သူဖြစ်သတ်မှတ်ခံထားရသူတွေဟာဒီဂုံပုတ်တွေတိုင်းတည်မြဲဖို့ဆိုရင်လူအုပ်စုတစုတည်းအတွက်တည်းမကပဲလူသားအလုံးအတွက်ချွင်းချက်မရှိအောင်အကျိုးပြုတဲ့သူတွေဖြစ်ဖို့လိုနေပြီဆိုတာကိုညွှန်ပြနေတဲ့အကြောင်းခုတစ်ပတ်သမိုင်းနဲ့ကပြစ်စုံပန်စီစဉ်ကနေတင်ဆက်လိုက်ရပါတယ်ခင်ဗျာ